ရုရှားနိုင်ငံသားတွေအရက်တောင်နှုန်းဟာလွန်ခဲ့တဲ့10ဆနှစ်အတွင်းထက်ဝက်ကြာဆင်းသွားပြီးတော့အခုဆိုရင်ပြင်သစ်နဲ့ဂျာမနီလိုအနောက်နိုင်ငံတွေကလူတွေတောက်တဲ့နှုန်းအောင်လျော့သွားပြီဆိုတာမကြာသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှတွေ့ရပါတယ်။2003ခုနှစ်နဲ့2016ခုနှစ်အတွင်းရုရှားတွေအရက်တောင်နှုန်းဟာ43ရာခိုင်နှုန်းလျော့သွားတယ်ဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့လေ့လာချက်တစ်ခုကနေတွေ့ရတာပါအရက်ကြောင့်ဖြစ်လာတဲ့ကျန်းမာရေးနဲ့စီးပွားရေးဆိုင်ရာကြီးမားတဲ့တက်ရောက်မှုတွေကိုရှော့ချရမှာရုရှားနိုင်ငံဟာတခြားနိုင်ငံတွေအတွက်သိက္ကူအားကောင်းတဲ့အောင်မြင်မှုနမူနာပါပဲလို့ WHO အစဉ်ခံစာမှာပြောထားပါတယ်ဒီတွေ့ရှိချက်အရရုရှားနိုင်ငံဟာဗော့စကာအရက်ကိုအကြီးကျယ်တောက်တဲ့နိုင်ငံဖြစ်တယ်ဆိုပြီးယူဆထားကြတာမှန်မှန်တော့ဘူးဆိုတာကိုတည်ပြကြတာပဲလို့အရက်တောက်တဲ့ရုရှားတွေကပြောပါတယ်ဗော့စကာအရက်ကို ရုရှားရဲ့နိုင်ငံတော်အရက်ဖြစ်ယူဆထားကြတာနဲ့အမျှပွဲတိုင်းမှာအဓိကပါလိရှိပြီးရုရှားရဲ့အရက်တောက်တာနဲ့အရက်တောက်လျော့သွားအောင်အစိုးရကကြိုးပမ်းတာတွေဟာ ရုရှားသမိုင်းမှာဇလန်ဟောင်းတပုတ်ဖြစ်ပါတယ်။တန်နာရီရဆိုရင်ဗော်ဒီမီယာ the Great ဟာဘင်းဟာအရက်တောက်တာကိုအားမပေးတဲ့အစ္စလမ်ဘာသာအစာခရစ်ယာန်ဘာသာကိုရွေးချယ်ခဲ့တယ်လို့ဆိုပါတယ်ရှင်။